ညဖို့ပါတီကြီးစိုးတဲ့လွှတ်တော်တပ်ဝင်လှုပ်ရှားလာတာဟာဥွှေမန်းနဲ့ဥခင်အောင်မြင့်ရဲ့ဆွတ်ဆောင်ချက်ဖြစ်တယ်လို့သူတေတီအချို့ကသုံးသပ်ပါတယ်။ပါတီဆွဲလူမျိုးဆွဲဝါဒဆွဲပုဂ္ဂိုလ်ဆွဲမထားတဲ့လွှတ်တော်ရဲ့အစဉ်အလာကောင်းကိုတိမ့်တိမ့်ကြဖို့ဒေါအောင်ဆန်းစုကြည်ကလည်းပြောပါတယ်။ဒါပေမဲ့စစ်ဘုံနဲ့အယတာထိတ်တိုက်တွေ့ရကိုပြည်သူလွှတ်တော်မှမြင်နိုင်ပါတယ်။ပြည်သူလူထုကိုအချိန်မရွေးဖိနှိပ်နိုင်တဲ့1950အရေးပေါ်စီမံမှုဥပဒေရုပ်သိမ်းပေးဖို့ကိုယ်စားလှယ်ဦးသိန်းညွန့်2017မှာအစိုးတင်သွင်းတဲ့အခါကျန်းပိုလွတ်တော်မှာတောက်ခံသူ10ဦးသာရှိလို့အရေးနိုင်သွားပါတယ်။အရေးပေါ်ဥပဒေပြင်ဆင်ပြီးတင်ပြတဲ့အခါမှာမဆွေးနွေးဘဲမှတ်တမ်းတင်ဖို့သာကျန်းပိုလွတ်တော်ကလွန်ခဲ့တဲ့ဇန်နဝါရီလ17ရက်နေ့ကဆုံးဖြတ်ပါတယ်။ကျန်းပိုလွတ်တော်ရဲ့ဇန်နဝါရီလ15ရက်နေ့ဆွေးနွေးပွဲမှာစစ်တပ်ရဲ့မြေယာသိမ်းပိုက်မှုနဲ့စီးပွားရေးလုပ်ငန်းတွေကိုဒေါက်တာအောင်မိုးညိုကဝေဖန်ဆွေးနွေးတာကိုတပ်မတော်ဂုံတိတ်ခါတိုက်ခိုက်တယ်ဆိုပြီးစစ်တပ်ကိုယ်စားလှယ်ကကန့်ကွက်တဲ့အတွက်လွတ်တော်နိုင်ကဥွှေမန်းကဆွေးနွေးမှုကိုဟန်တားလိုက်ရပါတယ်။ဒီဆွေးနွေးချက်ကိုလွတ်တော်မှတ်တမ်းကပေးဖြတ်ပေးဖို့လေစစ်တပ်ကိုယ်စားလှယ်ကတောင်းဆိုပါတယ်
။ပြည်သူ့တော်တွေစတင်ကျင်းပပြီးမကြာမီအစိုးရဟောင်းရဲ့လုပ်ငန်းချုပ်ကိုရပ်ဆိုင်ထားဖို့ကိုယ်စားလှယ်ဒေါက်ခင်ဆန်းနိုင်တင်သွင်းတဲ့အရေးကြီးအဆိုကိုထောက်ခံရင်စစ်တပ်ရဲ့လူရဲကြောင့်ဒေသခံတွေနစ်နာဆုံးရှုံးရဖို့ကိုကိုယ်စားလှယ်ဦးကျော်အောင်လွင်ကဝေဖန်ဆွေးနွေးပါတယ်။ဒါကိုစစ်တပ်ကိုယ်စားလှယ်လူပိုမှုကြီးမိုးကျော်ဦးကကန့်ကွက်ပြီးခြေပပါတယ်။ဝေဖန်ချက်နဲ့ခြေပချက်ကိုပြည်သူ့လွတ်တော်ရဲ့ဖေဖော်ဝါရီ26ရက်အမှတ်တမ်းမှာဖော်ပြထားပါတယ်။စစ်တပ်ကိုဝေဖန်တာကိုကန့်ကွက်တဲ့အနေနဲ့စစ်တပ်ကိုယ်စားလှယ်အားလုံးမတ်တရက်စံသားပြကြပြီးဝေဖန်ချက်ကိုလွတ်တော်မှတ်တမ်းကပယ်ဖျက်ပေးဖို့တောင်းဆိုပါတယ်။ဒါကြောင့်စစ်တပ်နဲ့ပတ်သက်တဲ့ဝေဖန်ချက်ကိုစီကံနဲ့မညီလို့လွတ်တော်မှတ်တမ်းကပယ်ဖျက်ဖို့ရုံးဖွဲ့ကိုညွှန်ကြားကြောင်းမလ၈ရက်နေ့ကျင်းပတဲ့လွတ်တော်အစည်းအဝေးမှာဥက္ကဋ္ဌဦးဝင်းမြင့်ကကြေညာပါတယ
်။ပြည်သူအကျိုးစီးပွားနဲ့စေအုပ်စုအကျိုးစီးပွားပဋိပက္ခဖြစ်တာကိုလွတ်တော်တင့်မှာအထင်ရှားပြနေပါတယ်။စေအုပ်စုအကျိုးစီးပွားကိုကာကွယ်ဖို့သာစိတ်ဝင်စားတဲ့စစ်တပ်ကိုယ်စားလှယ်ဟာပုဂ္ဂိုလ်ဇွဲနဲ့ဂိုင်းကနဇွဲကိုသာအဓိကထားပြီးအဝေးဖန်မခံနိုင်ပဲဖြစ်နေပါတယ်။ဥပမာပြည်တွင်းပြည်ပမှာနာမည်ပြည့်နေတဲ့စစ်ဘုဟောင်းဦးမြင့်ဆွေကိုသူတမရအဖြစ်စစ်တပ်ကိုယ်စားလှယ်ကရွေးချယ်တာမျိုးဖြစ်ပါတယ်။တမရမဖြစ်နိုင်လို့ဒေါ်ဆန်းစုကြည်ကသူယုံကြည်သူကိုဒုတမနာအဖြစ်ရွေးချယ်တာကိုတံပြန်တဲ့အနေနဲ့ဗိုလ်သားရွှေယုံကြည်စိတ်ချရတဲ့ဥမြင့်ဆွေကိုရွေးတာဖြစ်ပါတယ်။တကယ်တော့ရွေးကောက်ပွဲမဝင်သူကတမရဖြစ်နိုင်တာဟာအခြေခံဥပဒေရဲ့သရုပ်ပြစ်မှုဖြစ်ပါတယ်
။လွတ်တော်တဲ့နဲ့အစိုးရတဲ့လက်ထက်မှာနိုင်ငံရေးအကျဉ်းသားမရှိအောင်ဆောင်ရွက်မယ်လို့ NLD အဖွဲ့ချုပ်ကကြေညာထားပါတယ်။ဦးသိန်းစိန်အစိုးရကလူငယ်ချမ်းသာကွင်းတွေပေးနေပေမဲ့နိုင်ငံရေးအကျဉ်းသား80ကျော်နဲ့အမှုရင်ဆိုင်နေရတဲ့နိုင်ငံရေးလှုပ်ရှားသူ400ကျော်ရှိနေကြောင်းသိရပါတယ်။လူအခွင့်အရေးတရားမျှတရေးနဲ့နိုင်ငံရေးလှုပ်ရှားသူကိုနိုင်ငံရေးအကျဉ်းသားဖြစ်သတ်မှတ်ဖို့ဥပဒေပညာရှင်များနိုင်ငံရေးအကျဉ်းသားဟောင်းများနဲ့ NLD အဖွဲ့ချုပ်ကအဆိုပြုပေမဲ့ဥပဒေမပြဋ္ဌာန်းနိုင်ခဲ့ပါဘူး။နိုင်ငံရေးအကျဉ်းသားဆိုတဲ့စကားရပ်ကိုအတိတ်ပဲဖွင့်ဆိုဖို့အစီအစဉ်မရှိကြောင်းနဲ့နိုင်ငံရေးအကျဉ်းသားဆိုတဲ့အခွင့်ထူးခံအကျဉ်းသားကိုမလိုလားကြောင်းပြည်ထရေးဌာနဒူဝင်ကြီးဗိုလ်မှူးချုပ်ကျော်ကျော်ထွန်းမနှစ်ကပြည်သူ့လွှတ်တော်မှာပြောသွားပါတယ်
။လွှတ်တော်မှာဥပဒေပြဋ္ဌာန်းရင်တမန်အများစုထောက်ခံမဲတာလိုအပ်တာမို့စစ်ဘုံမပါဘဲပြဋ္ဌာန်းနိုင်ပါတယ်။ကိုလိုနီခေတ်မှာအကျဉ်းသားကို A B C ဆိုပြီးအတန်းစား၃မျိုးခွဲထားပါတယ်။ရာဇဝတ်မှုနဲ့ထောင်ချသူကိုစီတန်းမှာထားပြီးနိုင်ငံရေးကြောင့်ထောင်ချသူကို A ဒမ်းနဲ့ B ဒမ်းမှာထားပါတယ်။တမန်နိုင်ငံရေးသမားကို B ဒမ်းမှာထားပြီးတခင်ဆိုးလိုခေါင်းဆောင်မျိုးကို A ဒမ်းမှာထားပါတယ်။ A ဒမ်းအကျဉ်းသားဟာထွက်သမျှသတင်းစာအားလုံးကိုမှာဖတ်နိုင်ခွင့်ရှိပါတယ်။အခုခေတ်နိုင်ငံရေးအကျဉ်းသားနဲ့ရှင်လိုက်ရင်ကိုလိုနီခေတ်နိုင်ငံရေးအကျဉ်းသားဟာစိန်ခမ်းဟိုတယ်ပေါ်မှာနေရတယ်လို့ဖြစ်နေပါတယ်။ဒေါ်အောင်ဆန်းစုကြည်နဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်အပါအဝင် NLD လွတ်တော်ကိုယ်စားလှယ်အတော်များများဟာနိုင်ငံရေးအကျဉ်းသားဖြစ်ခဲ့ဘူးတာကြောင့်ဒီပြဿနာကိုလွတ်တော်တက်ကဘယ်လိုကင်တွယ်မယ်ဆိုတာအရေးကြီးပါတယ်။နိုင်ငံရေးလှုပ်ရှားသူတွေကိုအလွယ်တကူဖမ်းဆီးထောင်ချနိုင်တဲ့1950အရေးပေါ်စီမံမှုဥပဒေဟာလည်းလွတ်တော်တက်ကင်တွယ်ရမယ့်ကိစ္စဖြစ်ပါတယ်။ကျန်းပိုလွတ်တော်မှာဒီဥပဒေကိုရုပ်သိမ်းဖို့ထောက်ခံခဲ့သူဦးဝင်းမြင့်ဟာပြည်သူ့လွတ်တော်တက်မှာဥက္ကဋ္ဌဖြစ်လာတဲ့အတွက်အရေးပေါ်စီမံမှုဥပဒေနဲ့နိုင်ငံရေးအကျဉ်းသားကိစ္စကိုပြန်လည်ဆွေးနွေးနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။